ဒီကရနစ်ကရုရှားထောက်လိုင်းရေးကနေအတိုက်ခံနိုင်ငံရေးသမား LSE Navalny ကိုဓာတ်ဥသိမ်းနဲ့လုံခြံရာမှာပါဝင်ခဲ့တယ်လို့ဆိုပြီးရုရှားနိုင်ငံသား9ဦးကိုအမေရိကန်နဲ့ဗြိတိန်အစိုးရတွေကပိတ်ဆို့တိုက်ခတ်လိုက်ကြောင်းမနေ့တောက်ကြနေ့ကပူးတွဲကြေညာလိုက်ပါတယ်ဓာတ်ဥအစိတ်သူတည်သနာပြုလုပ်ရမှာဖြစ်စီနေဗာနီကိုလှုပ်ချံဖို့ကြံစီရမှာဖြစ်စီပါဝင်သူတွေရဲ့ပြောပါဝင်သူတွေလည်းဖြစ်တဲ့အတွက်လူပုဂ္ဂိုလ်2ဦးနဲ့ရုရှားအဖွဲ့အစည်း4ခုကိုအမေရိကန်အစိုးရကပြီးခြားအရေးယူတန်ခတ်ခဲ့ပါတယ်ရုရှားအတိုက်ခံကောင်းဆောင် LSE Navalny ဟာပြီးခဲ့တဲ့2020ခုနှစ်ဩဂုတ်လအတွင်းကစိုက်ဘီးရီးယားဒေသမှာဓာတ်ဥအစိတ်နဲ့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဂျာမနီနိုင်ငံကိုလေယာဉ်နဲ့တယ်ဆောင်ပြီးစေကူတာပေးခဲ့ရပါတယ်ဒါဟာရုရှားစစ်ပဲဆိုင်ရာဓာတ်ဥအစိတ်အသုံးပြုတဲ့ Navy 6ထောက်လိုင်းရဲ့လက်ချက်ဖြစ်တယ်လို့အနောက်နိုင်ငံတွေကကြမ်းကျင်သူတွေကကောက်ချက်ဆွဲခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီး Dominic Reed ကတော့ဒီလိုတန်ခတ်လိုက်တာဟာရုရှားကိုသတိပေးလိုက်ရာရောက်တယ်လို့လည်းပြောပါတယ်ခင်ဗျာ။